ကိုဗစ်ကဝယ်ဈေးထိုးမဲ့သူစီးရင်ကိုကျန်းမာရေးဝန်ကြီးဌာနကဒေတာလိုက်ကောက်ခံနေပါတယ်။တည်ဆုံးမှုနှုန်းများလာနေတဲ့မြန်မာနိုင်ငံမှာအဓိကကြုံနေရတဲ့စိန်ခေါ်မှုကတော့လက်ရှိအချိန်တွေမှာတရုတ်နိုင်ငံတို့ကိုဗစ်ကဝယ်ဈေးကိုပဲထိုးနှံကြမလား။ဒါမှမဟုတ်အခြားရွေးချယ်စရာရှိမလားဆိုတဲ့ကိစ္စပါ။ကျန်းမာရေးပညာရှင်တွေကတော့ကာကွယ်ဈေးထိုးနှံခြင်းကဒီရောဂါကိုတားဆီးနိုင်လိမ့်မယ်လို့အကြံပြုနေပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့ကိုကမောင်စိုးမင်းကပြောပြမှာဖြစ်ပါတယ
်။မြန်မာနိုင်ငံဆိုင်ရာတရုတ်တန်ရုံးရဲ့အဆိုအရပြီးခဲ့တဲ့ရက်ပိုင်းအတွင်းကမြန်မာနိုင်ငံကိုတရုတ်နိုင်ငံထုတ်ကိုဗစ်ကာကွယ်ဆေး3တန်းရောက်ရှိလာတယ်လို့သိရပါတယ်။ဆိုင်နိုဖန်အလုံးရေ2တန်းနဲ့ဆိုင်နိုဗစ်က1တန်းဖြစ်ပါတယ်။ပူဇာပေးထိုးနှံရမယ့်အုပ်စု73စုတဲ့ကဒီကာကွယ်ဆေးကိုထိုးနှံဖို့စံသားရှိတဲ့သူစီရင်ကိုလည်းကျန်းမာရေးဌာနဘက်ကဒေတာအလိုက်ကောက်ခံနေပါတယ်။ဒီလိုကောက်ယူရမှာတရုတ်နိုင်ငံထုတ်ကိုဗစ်ကာကွယ်ဆေးကိုထိုးမယ်မထိုးဘူးဆိုတဲ့ကွာဟချက်ကလည်းကျန်းမာရေးဌာနတာဝန်ရှိသူတွေအတွက်အဓိကထက်သွင်းစဉ်းစားနေရတဲ့အခြေအနေပါ။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကလက်တလောအရေးပေါ်တုံ့ပြန်ပြုထားတဲ့ကိုဗစ်ကာကွယ်ဆေး10မျိုးထဲမှာတရုတ်နိုင်ငံထုတ်ဒီဆေးနှမျိုးကိုလည်းပါဝင်ပါတယ်။ကျမ်းမာရေးဝန်ကြီးဌာနပြောခွင့်ရဒေါက်တာခင်ခင်ကြီးကတော့တရုတ်နိုင်ငံထုတ်ကာကွယ်ဆေးဟာစိတ်ချရတဲ့ကာကွယ်ဆေးဖြစ်ကြောင်း MRTV ရဲ့အင်တာဗျူးမှာပြောကြားခဲ့ပါတယ်
။ဒီနှစ်ခုစလုံးကတော့ WHO ကနေပြီးတော့သူရဲ့စံသတ်မှတ်ချက်တွေအကုန်လုံးနဲ့စိုက်ညီပြီးတော့သူတို့ရဲ့နောက်ကုသေသနာပြုချက်အမျိုးမျိုးအနေနဲ့ဒါဟာတကယ်ထိရောက်တယ်ကောင်းမွန်တယ်နော်စိတ်ချရတယ်ဆိုတော့စက်ပြေခံနိုင်တဲ့အခြေအနေတော့ကျွန်တော်တို့ကဒီတွင်းကိုမပြည်သူတွေကိုထိုးနှံပေးတာဖြစ်သွား။ဒါဆိုရင်ဒေသကွယ်ဆေးအကောင်းဆုံးနဲ့ကိုလက်ရှိကိုထိုးနှံပေးရတဲ့ကာကွယ်ဆေးတွေကောင်းလို့ရှိပါတယ်။အဲ့ဒီမြန်ဖို့ပြပါ
တရုတ်ကာကွယ်ဆေးတွေကဆိုင်နိုဖန်ကို WHO က2021မေလမှာအရေးပေါ်သုံးစွဲခွင့်ပေးခဲ့ပါတယ်။ဆိုင်နိုဘစ်ကိုတော့နောက်တလအကြာဂျွန်လမှာခွင့်ပြုပေးခဲ့ပါတယ်။ဆိုင်နိုဖန်ရဲ့ဘေးတွက်ဆိုဂျူကတခြားကာကွယ်ဆေးတွေနဲ့မကွာခြားပဲနှစ်ရက်အတွင်းသက်တာနိုင်ကြောင်းဆေးဝါးပညာရှင်တွေကပြောပါတယ်။ဒီဆေးကိုနိုင်ငံပေါင်း80ကျော်မှအသုံးပြုနေကြပြီးယောဂါကာကွယ်နိုင်မှုကတော့89.3%ခန့်ရှိတယ်လို့ဆိုပါတယ်။ဆိုင်နိုဘစ်ရဲ့ယောဂါကာကွယ်နှုန်းကတော့နိုင်ငံအလိုက်ကွာခြားနိုင်ပြီးပြည်မြအားဖြင့်တော့ 90.9% ရှိပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့အရှေ့တောင်အာရှဒေသကြီးကာကွယ်ဆေးဆိုင်ရာနည်းပညာအကြံပေးအဖွဲ့မှတာဝန်ယူခဲ့တဲ့ဒေါက်တာစောဝင်းကတော့အရေးပေါ်ခွင့်ပြုထားတဲ့မြေတီကာကွယ်ဆေးမဆိုထိုးနှံထားခြင်းကအကောင်းဆုံးဖြစ်တယ်လို့ PUE ကပြောပါတယ်။ကာကွယ
်ဆေးတွေမှာနော်အပြည့်အစုံကွာခြားချက်တွေရှိတယ်ဒါကြောင့်လေကြေကြာတာတခုတော့ကာကွယ်ဆေးထိုးတာအားလုံးထိုးတာပဲဒီကောင်းပါအဲ့တော့ကာကွယ်ဆေးထိုးတာလို့ရှိရင်ဒီယောဂကာကွယ်မှုလည်းရှိရဲဒီလိုကာကွယ်မှုရှိလို့ဖြစ်ခဲ့တာမှာဒီစိတ်ဝင်စားတဲ့နည်းနဲ့ကြေကြာတဲ့ပုံလို့လည်းပါအဲ့တော့ကျွန်တော်မြင်တော့ဒီထိုးတာကမထိုးပါလေကြာကိုရှိတယ
်ကျမရဲ့ဝင်ကြီးဌာနဆိုင်ရင်အရာဆိုရင်မြန်မာနိုင်ငံမှာကာကွယ်ဆေးထိုးပြီးသူက 1.9 တန်းရှိပြီး session နေ့အထက်ကစပြီးကာကွယ်ဆေးထိုးမှဖြစ်လို့လူဦးရေ 38.3 တန်းမှာ400ခန့်လုံးပဲဆေးထိုးနိုင်ရသေးတဲ့အခြေအနေဖြစ်ပါတယ်။အခုကျန်းမာရေးဌာနကတရုတ်ကာကွယ်ဆေးထိုးနိုင်မဲ့သူတွေကိုဒေသအလိုက်အုပ်ချုပ်ရေးမှုတွေကတဆင့်ပရဟိတအဖွဲ့တွေအကူအညီနဲ့စီရင်ကောက်ယူနေပါတယ်။အဲ့ဒီအထက်မှာတည်ဆုံတော့များနေစေဖြစ်တဲ့သခိုင်းတိုင်းကလေးမျိုးနယ်လည်းပါဝင်ပါတယ်။ကလေးမျိုးနယ်ကာယကံမေတ္တာအသင်းလူမှုကူညီရေးအသင်းကဦးဝင်းမြင့်ကလည်းသူ့အမြင်ကိုအခုလိုပြောပါတယ်။
ဒီလိုတော့မှာကုဒီကရဲစီဂျီရဲ့ကြေးတွေကတော့ထိုးပြမှာလေကျွန်တော်သားတာကတော့ကိုပစီရဲ့ဖြစ်နေတာနဲ့ပေါ့နော်ဒီရာလို့ရှိတာနဲ့မတော်ဆန်တဲ့ချင်းချင်းလေးပုံမှန်နဲ့ထိုးပြမှာလေ
မြန်မာပြည်မှာကိုဗစ်ကူးစက်မှုစတင်ကြတဲ့ကပရဟိတဆောင်ရွက်ပေးနေတဲ့ဥချစ်ကတော့သူ့အနေနဲ့ဆေးထိုးဖို့စံတာမရှိသေးကြောင်းပြောပါတယ်အဲ
ကျွန်တော်ကဝူးလို့ခဲ့တာမထိုးခဲ့ဘူးထိုးခွင့်ရတယ်ပဲပေါ့နော်ကွက်ကွက်တတ်နိုင်ကုန်တော့ဆေးထိုးအောင်ပြီးတော့ပေါ့နော်ဟုတ်အဲ့လိုမထိုးချင်တာကျွန်တော်စိတ်ကလည်းဟုတ်အញ្ញာလည်းအဲ့လိုတော့တကယ်ဘူရတဲ့နေတော့ကျွန်တော်တို့ကနည်းနည်းဟိုသွားသွားလာနိုင်တဲ့အားဆိုလို့တကယ်ဘူရတဲ့နေထိုင်းနေနေဆက်လာတာပါပါပဲအဲ့လိုကြီးလေ
ဒီရပိုင်ထဲမှာနေပြည်တော်နဲ့မန္တလေးမှာဒုတိယအကြိမ်ဆေးထိုးမဲ့သူတွေအတွက်ဆေးထိုးပေးနေပြီးအသက်65နှစ်အထက်တွေကိုစုရတချို့မှာထိုးနှံပေးနေကြောင်းဒေါက်တာခင်ခင်ကြီးကသူ့ရဲ့ Facebook စာမျက်နှာမှာရေးသားထားပါတယ်2014တကောင်စင်းရင်အရာဆိုရင်အသက်65နှစ်အထက်ကမြန်မာနိုင်ငံမှာ1.8%တန်းရှိပါတယ်။ဂျန်နဲ့ဦးစားပေးအဆင့်ထိုးနှံပေးရမယ့်သူတွေကိုအုပ်စု73စုခွဲပေးပြီးထိုးနှံပေးဖို့ကျန်းမာရေးဌာနကပြင်ဆင်နေတယ်လို့ဆိုပါတယ်။ဦးစားပေးအုပ်စုထဲမှာပါဝင်တဲ့သူတွေတဲကရန်ကုန်အင်းစိန်တောင်ကအကျဉ်းသား600ကျော်ကိုလည်း ဒီနေ့ဇူလိုင်28ရက်မနေ့ပိုင်းမှာကိုဗစ်ကာကွယ်ဆေးထိုးနှံပေးခဲ့တယ်လို့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။အိန္ဒိယကာကွယ်ဆေးကိုဗစ်ရှိကိုအရင်ကထိုးနှံထားတဲ့သူတွေကတော့ကိုဗစ်ရှိကိုပဲဒုတိယအကြိမ်ထိုးနှံရမှာပါ။အိန္ဒိယကကာကွယ်ဆေးနဲ့ထိုက်ကြီးရောက်ရှိလာမှာဖြစ်တဲ့အတွက်လာမယ့်ဩဂုတ်လအထိဆိုရင်မြန်မာပြည်ကကိုဗစ်ကာကွယ်ဆေးစုစုပေါင်း6တန်းရရှိမှာဖြစ်ပါတယ်။မြန်မာပြည်တွင်းကတိုင်းရင်းသားဒေသတွေအထူးသဖြင့် UWSA ဝဒေသမှာတော့တရုတ်အကူအညီနဲ့ Sinovac ကိုဒေသခံအားလုံးဒီပါထိုးနှံထားပါတယ်ခင်ဗျာ။